ဟောင်ကောင်မှာတရုတ်ဆွေရကမြို့သားလူချင်းဥပဒေကိုပြဋ္ဌာန်းလိုက်ပြီးတဲ့နောက် TikTok ကုမ္ပဏီကဟောင်ကောင်ဈေးကွက်ကနေထွက်ခွာတော့မှာဖြစ်တယ်လို့ပြောပါရတယ်။ဗီဒီယိုရိုက်ကွက်အတူလေးတွေဖန်တီးနိုင်တဲ့လူသုံးများတဲ့ TikTok application ကုမ္ပဏီကဟောင်ကောင်ကလုပ်ငန်းတွေကိုရပ်ဆိုင်းပစ်မယ်လို့အင်္ဂါနေ့ကကြေညာချက်ထုတ်ပြန်ပြောကြားခဲ့တာဖြစ်ပါရတယ်။အမေရိကန်ပညာကုမ္ပဏီကြီးတွေဖြစ်တဲ့ Facebook, Google နဲ့ Twitter တို့ကဟောင်ကောင်ကသုံးဆွဲသူတွေရဲ့အချက်လက်တွေကိုတရုတ်ပြည်မှာကြီးကိုစစ်စစ်ပြဖို့တဲ့လုပ်ငန်းကိုရပ်ဆိုင်းပစ်မယ်လို့ကြေညာပြီးမှအခုလို TikTok ရဲ့ဆုံးဖြတ်ချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။အမေရိကန်နိုင်ငံကြီးဝန်ကြီး Mike Pompeo ကတော့ TikTok နဲ့တခြားတရုတ်လူမှုမီဒီယာ applications တွေကိုအမေရိကန်နိုင်ငံကနေပိတ်ပင်ဖို့စဉ်းစားနေတယ်လို့လည်းတင်းနလာနေကပြောပါတယ်ခင်ဗျ။